Welcome to the Voice of America in Burmese.
လာပေါင်းတဲ့ပြည်သူနဲ့မနေ့ကင်းဖြစ်ပါသေးဗျာ Washington Mirror View American တန်ကနေ2014ခုနှစ် September 9ရက်တနင်္ဂနွေနေ့မနေ့ကင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့48တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီမနေ့အတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အဖြစ်ခရဆယ်ရည်သဘောတူညီချက်ရရှိထားတဲ့ယူကရိန်းအရှေ့ပိုင်းမှာပောက်ကွဲမှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်နေပါတယ်။လာဗီးယားနိုင်ငံအတွင်းရုရှားနယ်စပ်အနီးမှာနေတိုမာမေးအဖွဲ့ကကြီးမားတဲ့စစ်ရေးလက်ချက်မှုတွေပြုလုပ်နေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာပြင်းအား4.6ရှိတဲ့ငရင်တစ်ခုလုထွက်ခဲ့ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေတာအတွင်းသတင်းတွေကိုမဆုမြတ်မှုနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့မှာမိုးသဲထန်စွာရွာသွန်းပြီးတော့ရေချီးနေတာနဲ့ပတ်သက်ပြီး
အဲ့မှာရေထိုးတဲ့နေရာဒီမှာဆိုလို့ရှိရင်အိမ်တွေကအောက်ခြေကပြိုပြီးတော့ဟိုမှာအကုန်လုံးအိမ်တွေပါပြိုပြပျက်စီးကားတွေပါအကုန်လုံးရေထဲမြင့်မြုပ်ဆိုင်ကယ်တွေပါအကုန်လုံးပါလူတွေအကုန်လုံးဒုက္ခရောက်နေကြလို့တွေ့ရတယ်
တချီလေးမျိုးကတန်ဃာတော်တပအချင်းတွေကိုပြောပြသွားတာဖြစ်ပါတယ်ဒါပြင်ခင်မီနီးပညာတွေကသတင်းစာပညာကိုဘလို့အထောက်အကူဖြစ်လာနေသလဲဆိုတာကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ဦးအောင်ခင်စီစဉ်တင်ဆက်တဲ့မျက်မှောက်ရေးရာ30ချက်အိမ်နောက်တော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့မှာဖြစ်သလိုအစီအစဉ်ဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုင်းနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုလ်မြို့ပြင်မှာပောက်ကွဲမှုတွေစနေနေ့ညနောက်ပိုင်းကဖြစ်ပေါ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒီမျိုးဟာရုရှားလိုလာတဲ့ခွဲထွေသမားတွေကိုအစိုးရတပ်ကခန့်တပ်တိစောက်ပြီးခုခံတိုက်ခိုက်နေတဲ့မျိုးလည်းဖြစ်ပါတယ်အနောက်နိုင်ငံအခြေစိုက်သတင်းတောက်တွေပြောတဲ့အမြောက်နဲ့ပြစ်ခတ်ပောက်ကွဲမှုဟာတိကျမတော်တဆဖြစ်မှုလားဒါမှမဟုတ်တောက်ကြံတွေကယူကရိန်းအစိုးရနဲ့ခွဲထွေရေးသဘုံအဖွဲ့တွေကြားရရှိထားတဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်ကိုစတင်ချိုးဖောက်လိုက်တဲ့ဖြစ်ရလားဆိုတော့အတိအကျမသိနိုင်သေးပါဘူးဘလာရက်စ်နိုင်ငံမှာအတူပြုချက်ရယူနိုင်ခဲ့တဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်လက်မှတ်ထိုးပွဲကိုယူကရိန်းအစိုးရခွဲထွေရေးအဖွဲ့ရုရှားအစိုးရနဲ့ OSCE လို့ခေါ်တဲ့ဥရောပလူညိုရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအထူးတန်တမာနဲ့တက်ရောက်ခဲ့ကြတာဖြစ်ပါတယ်။စနေနေ့အစောပိုင်းကတော့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာရုရှားသမ္မတဗလာဒီမီပူတင်နဲ့တယ်လီဖုန်းကတဆင့်စကားပြောကြားခဲ့ပြီးအပြစ်ခတ်ရစေးသဘောတူညီချက်ကိုနှစ်ဖက်စလုံးကလိုက်လာနေကြတယ်ဆိုတာကိုနှစ်ဦးစလုံးသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်စစ်သုံးဘက်နေလဲလဲရေးအစီအစဉ်ကိုအတက်နိုင်ဆုံးအမြန်ဆုံးစနိုင်ဖို့ယူကရိန်းအစိုးရကပြင်ဆင်နေကြောင်းယူကရိန်းအမျိုးသားလူညိုရေးကောင်စီပြောခွင့်ရပုဂ္ဂိုလ်အန်ဒရီလီရှန်ကိုကလည်းသတင်းတောက်တွေကိုစနေနေ့မှာပြောကြားခဲ့ပါတယ်။
နေတိုတပ်ဖွဲ့ဝင်တွေရဲ့စစ်ရေးလေ့ကျင့်မှုကြီးတစ်ခုကိုလတ်ဗီးယားနိုင်ငံမှာတောက်ကြနေညာရုံးကစတင်ခဲ့ပါတယ်။ရီဂါမြို့တော်ရဲ့အရှိတောင်ဘက်မှာရှိတဲ့လေတပ်အခြေစိုက်စခန်းမှာအမေရိကန်၊ကနေဒါနဲ့အီတလီနိုင်ငံတွေကလေဒီတပ်သား900လောက်ဆင်းသက်လေ့ကျင့်ခဲ့ပြီးတော့ပူးတွဲစစ်ရေးလေ့ကျင့်မှုအတွင်းလေယာဉ်မြန်တွေ၊မော်တော်ယာဉ်တွေလည်းပါဝင်ခဲ့ပါတယ်။ရုရှားနိုင်ငံရဲ့နယ်စပ်ကနေ155မိုင်လောက်ပဲဝေးတဲ့နေရာမှာစစ်ရေးလေ့ကျင့်မှုကိုပြုလုပ်နေတာကြောင့်ရုရှားရဲ့ရန်ကုန်ရင်ဆိုင်နေရတဲ့ Baltic ဒေသနိုင်ငံတွေအပေါ်နေတိုးဖွဲ့ကထောက်ခံတယ်ဆိုတာပြသတဲ့စစ်ရေးလေ့ကျင့်မှုအဖြစ်သုံးသပ်နေကြပါတယ်။နေတိုးမဟာမိတ်နိုင်ငံတွေလိုအပ်လာရင်တပ်တွေအမြန်ဆုံးစေလွှတ်ဖြန့်ချနိုင်မဲ့အသင့်ပြင်တပ်ဖွဲ့တစ်ခုဖွဲ့စည်းဖို့နဲ့အရှေ့ဥရောပမှာစစ်ရေးလေ့ကျင့်မှုတွေတိုးမြှင့်လှုပ်သွားဖို့ဗြိတိန်မှာကျင်းပခဲ့တဲ့နေတိုးထိပ်သီးစည်းဝေးပွဲမှာခေါင်းဆောင်တွေသဘောတူခဲ့ကြပြီးတဲ့နောက်မှာပဲလတ်ဗီးယားကစစ်ရေးလေ့ကျင့်မှုကိုစတင်ခဲ့တာပါ။လတ်ဗီးယား၊အက်စတိုးနီးယား၊ဂျာမနီ၊လစ်သွေးနီးယားနဲ့ပိုလန်နိုင်ငံတွေမှာနေတိုးအဖွဲ့ဝင်6နိုင်ငံကတပ်သား2000လောက်ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုလုပ်နေကြတာဖြစ်ပြီးတနင်္လာနေ့မှာအဲ့ဒီစစ်ရေးလေ့ကျင့်မှုတွေပြီးဆုံးမှာဖြစ်ပါတယ်ရှင်
။အီရန်နိုင်ငံမြောက်ပိုင်းအာဘီမြို့အနီးမှာရှိတဲ့ Islamic State Islam စစ်တွေးကြောအဖွဲ့ဝင်တွေနဲ့သူတို့ရဲ့လက်နက်စစ်လက်နက်ပစ္စည်းတွေကိုပြစ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာတိုက်လေရင်နေနဲ့ရောမောင်းတူမဲ့လေရင်နေနဲ့ပါပေါင်းဆက်ပြုလုပ်တဲ့တိုက်ခိုက်မှုဖြစ်ပြီးတောက်ကြံတဲ့စနေနေ့တွေကပြုလုပ်ခဲ့တာဖြစ်ကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။အဲ့ဒီဒေသနဲ့သိပ်မွေးတဲ့ Syria နိုင်ငံအတွင်းကရခါမြို့မှာ Syria အစိုးရက Islam စစ်သွေးကြွတွေကိုပစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာမှလည်းအရသား16ဦးအပါအဝင်25ဦးသေဆုံးသွားတယ်လို့စောင့်ကြည့်အဖွဲ့တွေကပြောပါတယ်။အစွန်းရောက်စစ်သွေးကြွတွေပိုင်တဲ့မုံဘိုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အချိန်မှာအရသားတွေပါသေဆုံးသွားခြင်းဖြစ်ကြောင်းစီးရီးယားလူ့အခွင့်အရေးလေ့လာစောင့်ကြည့်အဖွဲ့ကပြောပါတယ်တခြားလေကြောင်းတိုက်ခိုက်မှုတွေမှာတော့စစ်သွေးကြွတွေရဲ့လက်ကျင်ရေးစခန်းနဲ့အစ္စလာမ်တရားရုံးအဖြစ်အသုံးပြုနေတဲ့အစိုးရဘာနာရေးဌာနအဆောက်အဦတို့ကိုထိမှန်သွားတယ်လို့ဆိုပါတယ်အနောက်မြောက်ပိုင်းဒေသမှာရှိတဲ့အဲ့ဒီရာခာမြို့ဟာစီးရီးယားနိုင်ငံအတွင်းကစစ်သွေးကြွတွေရဲ့အဓိကခြေကုပ်စခန်းဖြစ်ပါတယ်
ပ ဖန်စီထားရကထွက်ပြေးဖို့ကြိုးစားတဲ့လေဗနွန်စစ်သားနောက်တယောက်ကိုခေါင်းဖြတ်တက်လိုက်တယ်လို့ Islamic State စစ်သွေးကြော်တွေကပြောပါတယ်။ Abbas Medel ဆိုတဲ့စစ်သားကိုတက်လိုက်တဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်တွေပေါ်မှာအကြမ်းဖက်စစ်သွေးကြော်အဖွဲ့ကစနေနေ့ကတင်ခဲ့တာပါ။ Syria ဘက်ကနေ Lebanon နယ်စပ်ဖြတ်ပြီးတော့ Shia Muslim အဲ့ဒီစစ်သားအပါအဝင်ဒီ Lebanon စစ်သားတွေရဲအရာရှိတွေကို Islamic State စစ်သွေးကြော်တွေကဖမ်းဆီးခဲ့တာပါ။ Medel တက်ခံရတဲ့ကိစ္စကို Lebanon စစ်တပ်ကတော့ချက်ချင်းအတည်ပြုချက်မပေးသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တုံးကလည်းဆူနီမွတ်စလင်လေဘနွန်စစ်သားတယောက်ကိုစစ်သွေးကြော်တွေကကောင်းဖြတ်တက်ခဲ့ပါတယ်။လေဘနွန်အကျဉ်းထောင်တစ်ခုထဲမှာဖမ်းဆီးထားတဲ့ဒီအစ္စလာမ်စစ်သွေးကြော်တွေကိုပြန်လွှတ်ပေးဖို့ Islamic State အဖွဲ့ကတောင်းဆိုနေတာပါ။အီရတ်ကစစ်သွေးကြော်တွေရှိတဲ့နေရာတွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်သတင်းတောက်တွေဖြစ်တဲ့ James Foley နဲ့ Steven Sotloff တို့ကိုလည်း Islamic State စစ်သွေးကြော်တွေကကောင်းဖြတ်တက်ပြီးတော့ဗီဒီယိုတွေကိုထုတ်ပြန်ခဲ့ပါတယ်။သူတို့ဖမ်းဆီးထားတဲ့ Britain လူမျိုးတယောက်ကိုလည်းတပ်ပစ်မယ်လို့ချိန်ချောက်ထားပါတယ်။ဒီစစ်သွေးကြွားတွေကိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကချေမှုန်းနိုင်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတောက်ကြနေတော့ကပြောကြခဲ့ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်အတွင်းမှာပြင်းအား 4.6 ရှိတဲ့ငရင်တစ်ခုစက်တင်ဘာလ6ရက်ညကလှုပ်သွားတဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒဌာနရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးအိန္ဒိယအခြေစိုက် Indian Express သတင်းစာမှာဖော်ပြထားပါတယ်။ငရင်ဟာစနေနေ့ည 10:40 မိနစ်မှာလှုပ်သွားတာဖြစ်ပြီးဖြစ်စည်းဆုံးရှုံးမှုကြီးကြီးမားမားမရှိဘူးလို့ဖော်ပြထားပါတယ်။ USGS အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကလည်းအဲ့ဒီနေ့အဲ့ဒီအချိန်မှာပဲမဏိပူရပြည်နယ်အတွင်းကဖက်မြုံနဲ့မိုင်90လောက်အကွာကိုဗဟိုပြုတ်ပြီးတော့ပြင်းအား 4.9 ရှိတဲ့ငရင်တစ်ခုလှုပ်သွားကြောင်းဖော်ပြထားပါတယ်။မြောက်မှာရှိတဲ့အိန္ဒိယနဲ့ Eurasia ကြောက်ထူလွာပြားတွေမကြာခဏ၍ရှားပြီးပုတ်တိုက်မှုတွေဖြစ်တဲ့အဲ့ဒီဒေသမှာငရင်လှုပ်လေရှိပါတယ်။1930ခုနှစ်နဲ့1956ခုနှစ်တည်းအကြာစကိုင်းပြက်ရွှေ့ကြောက်ညာဘက်အချမ်းမှာပြင်းအားခုနှစ်နဲ့ခုနှစ်ထက်ပြင်းတဲ့ငရင်6ခုလှုပ်ခဲ့တဲ့အတွက်မြန်မာနိုင်ငံအတွင်းပြည်စည်းဆုံးရှုံးမှုတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ်။အဲ့ဒီငရင်တွေကြောင့်လူပေါင်း610လောက်လည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။
ပါကစ္စတန်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှာတီးထန်တဲ့မုတ်တုံမိုးကြောင့်ရုတ်တရက်ရေကြီးခဲ့လို့သေဆုံးသူ200ကျော်သွားပါပြီ။ထိခိုက်ဒဏ်ရာရသူရာနဲ့ချီရှိပြီးတော့ထောင်နဲ့ချီဟာလည်းအိုးမဲ့အိမ်မဲ့ဖြစ်နေကြပါရယ်။ပါကစ္စတန်မှာသေဆုံးတဲ့သူ130လောက်ရှိနေပြီလို့ပါကစ္စတန်တာဝန်ရှိသူတွေကစနေနေ့ကထုတ်ပြန်ပြောကြားပါရယ်။သေဆုံးသူအများစုကပျို့ကျတဲ့အိမ်ခေါင်မိုးတွေပြီလို့ဖြစ်တယ်လို့ပြောပါရယ်။တောင်တင်နေကြတဲ့သူတွေကိုလည်းလုံခြုံတဲ့နေရာကိုပြောင်းရွှေ့ပေးနိုင်ဖို့ကယ်ဆယ်ရေးတွေကိုရဟတ်ရင်တွေလှေတွေနဲ့အစိုးရကဆေးလွှတ်ထားပါရယ်။မိုးအကြီးကျယ်ရွာပြီးရေကြီးလို့နိုင်ငံတော်ဝန်ကအိမ်ပေါင်း4000လောက်ဟာတပိုင်းတစ်ပြည့်ဒါမှမဟုတ်ရင်လုံးဝပြိုကျကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းပြည်နယ်တွေမှာလည်းအလားတူရေကြီးနေပြီးတော့သေဆုံးတဲ့သူဟာ100ကျော်သွားပါပြီ။မြောက်ပိုင်းဒေသတွေကမြို့တွေရွာတွေကိုရေတွေလွှမ်းခဲ့လို့တာဝန်ရှိသူတွေကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။နှစ်ပေါင်း20အတွင်းအဆိုးဆုံးရေကြီးမှုဖြစ်တယ်လို့အိန္ဒိယအစိုးရအုပ်ချုပ်တဲ့ဂျမ္မူးနယ်ကက်ရှမီးယားပြည်နယ်ဝန်ကြီးချုပ်အိုမာအဗ်ဒူလာကပြောပါတယ်။အဲ့ဒီဒေသဘက်မှာရွာပေါင်းထောင်နဲ့ချီရေအောက်ရောက်နေတယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။တင်းငွေတွေကစပြီးတော့တဖြည်းဖြည်းရေတွေပြန်ကျသွားလိမ့်မယ်လို့မိုးလေဝသဆိုင်ရာတာဝန်ရှိသူတွေကတော့ခန့်မှန်းထားပါတယ်ရှင်။
အီဂျစ်နိုင်ငံရဲ့အမျိုးသားလူညွန့်ရေးဆိုင်ရာအချက်လက်တွေကာတာနိုင်ငံကိုလျှို့ဝှက်ပေးပို့ခဲ့မှုနဲ့သမ္မတဟောင်းမိုဟာမက်မော်စီကိုအီဂျစ်အစိုးရကဆွဲချက်တင်လိုက်ပါတယ်။ဒါဟာမတရားအသိဉာဏ်ခံထားရတဲ့သူ့ရဲ့မွတ်စလင်ညီကိုရောမြောက်အဖွဲ့နဲ့သူ့အပေါ်နောက်ထပ်ဆွဲချက်အသစ်တင်လိုက်ခြင်းလည်းဖြစ်ပါတယ်။သူသမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းအရေးကြီးတဲ့ဆော်ရက်စာရန်တွေကာတာထောက်လှမ်းရေးအဖွဲ့ကိုပေးပို့ခဲ့မှုနဲ့သမ္မတမော်စီနဲ့အပေါင်းပါ10ဦးတို့ကိုအမှုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းအီဂျစ်အစိုးရရှေ့နေချုပ်ကပြောပါတယ်ကာတာနိုင်ငံပိုင်အယ်ဂျာဇီးရာရုပ်မြင်သံကြားသတင်းဌာနကအစစ်မြေညွှန်ကြားရေးမှူးတဦးလည်းဆွဲချက်တင်ခံရတဲ့အထက်မှာပါတယ်လို့ဆိုပါတယ
်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေကျင်းပပြီးတော့မှလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့သမ္မတဘရက်အိုဘားမားကရွှေ့ဆိုင်းလိုက်ပါတယ်နိုင်ငံရေးအရအကြီးအကျယ်အငင်းပွားစရာဖြစ်တဲ့ဒီကိစ္စကြောင့်လွှတ်တော်ရွေးကောက်ပွဲစည်းရုံးမဲဆွယ်မှုတွေထိခိုက်နိုင်တာမို့သမ္မတကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကစနေနေ့ကပြောကြားခဲ့ပါတယ်ရှင် Direct from Washington The Voice
of Americaနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ် အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ချီလိမ့်မျိုးကရေးကြီးတဲ့သတင်းနဲ့ဆက်မှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းတချီလိမ့်မျိုးမှာမိုးတဲထန်စွာရွာသွန်းပြီးတောင်ကျချောင်းရည်တွေအလင်းမြန်ကျလာတဲ့အတွက်လူတွေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတယ်လို့ပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။စနေနေ့ကမနက်7နာရီလောက်မှာမဲဆိုင်ချောင်းရည်တံတားပေါ်နာထီတက်လာခဲ့တယ်လို့တစ်တုံးနေမျောပြီးတော့တံတားကိုပါရိုက်ခတ်ခဲ့တဲ့အတွက်ထိုင်းမြန်မာချစ်ကြီးတံတားကိုလည်းယာယီပိတ်လိုက်ရပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင်သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
နှစ်ပေါင်း15နှစ်ကျော်အတွင်းမှာတာချီလိမ့်မြို့မှာတောင်ကျရည်ကြီးတာကြောင့်မဲဆိုင်ချောင်းရည်တက်ပြီးမဲဆိုင်တာချီလိမ့်ချစ်ကြီးတံတားကိုယာယီပိတ်လိုက်ရကြောင်းမဲဆိုင်မြို့ကကုန်တယ်တူဖြစ်တဲ့ဦးတင်မောင်ကအခုလိုပြောပြပါတယ်
ဟိုတရားကြပြီမလားဟောင်းတော့ဟောင်းနေပြီဟောင်းနေတော့တို့ကျိုးမဲ့တရားမျိုးတော့မဟုတ်ဘူးတောင်းတော့တင်နေတရားပဲ
ဟုတ်တယ်
ဒါမှတုံးကြီးရလာရိုက်ထားလာရင်ပြီးတော့ရေးရတရားပေါ်ထီရောက်လာတဲ့အချိန်ကြီးဖြစ်သွားတယ်လေဘာလို့ဒီတစ်ခေါက်ရေးချီလာတာတော်တော်ကျူးလူချာချာနဲ့တော်တော်များဆိုင်ရမဆိုင်ပဲဆိုလို့ရှိရင်လည်းဟိုအဲ့ဒီမျိုးအောက်ပိုင်းကြီးကုန်လုံးလိုရေးပြေသွားတာခါမှမကြုံဘူးတော့ပေါ့နော်ဒီကမှတရားပေါ်ပါရေးရတက်သွားတော့ကနပ်ပေးရတာဘောနော်ဆိုင်ဘက်မှာလေဒီရီကနေပြီးတော့ဒီရွယ်ပေါင်းဒီရီကနေပြီးတော့တရားပြီးနားကတ်ရပေါ့အဲ့ဒီမှာလေတချို့ဆိုင်ကြီးကပစ္စည်းတွေထွက်သွားကြတယ်ညောပါသွားတယ်ဘောနော်ကြည်ရဝေါ့နဲ့ဆင်းကြလာတာလေဟိုချောင်းထဲမှာကျွန်တော်တို့ဒီကပစ်တာတို့ဒီကျွန်တော် TV တို့ဘာတို့ပါဘောနော်ဟိုအပေါ်ဘက်ကအိမ်ကြီးကနေပြီးတော့ထွက်လာတဲ့ပစ္စည်းတွေဘောနော
်ဟုတ်ကဲ့ဟုတ်
အဲ့ဒါတွေညောပါလာတာလည်းရှိရဲ့
ဟုတ်ကဲ့
ဒီတော့အဲ့ဒါလေးကိုတချို့ကလိုက်ပြီးတော့ဆင်ကြတာပေါ့နော်။ဒါလူ၂ယောက်ပျောက်နေတယ်ဆိုတော့ဒီနေ့တော့ထွက်တယ်။ရေထဲမျောပါသွားတယ်ပေါ့နော်
။ရုတ်တရက်တက်လာတဲ့တောင်ကျရေကြောင့်တမြို့လုံးနီးပါးမှာရေတွေဝင်ကုန်ပြီးဆိုင်နေအိမ်တွေကပစ္စည်းတွေတဲချိန်မရတဲ့အကြောင်းတာချီလိမ့်မြို့ကန်တူကလည်းအခုလိုပြောပြပါဗျ။အ
ိမ်လုံးရတာထောင်ထဲရှိမြို့တွေကအကုန်လုံးကျွန်တော်တို့ကစံဝင်းရှိတို့ဆိုင်နေဒီဘောကဆိုင်နေတန်တဲ့ပစ္စည်းဆိုင်နေအိမ်ထောက်ပစ္စည်းဆိုင်နေအကုန်လုံးစပါတော့။တချို့တကယ်ချင်းအိမ်တွေဆိုဘာမှဟိုမရတော့ဘူးကအကုန်ပါကုန်တာဒီထဲကို
တချီလိမ့်မြို့မှာတော့လူတွေဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ပစ္စည်းဆုံးရှုံးမှုတွေအများအပြားရှိနေကြောင်းဦးစင်းတပားကလည်းအခုလိုမိန့်ပါတယ
်အဲ့မှာရေထိုးတဲ့နေရာဒီမှာဆိုလို့ရှိရင်အိမ်တွေကအောက်ခြေကပြိုပြီးတော့ဟိုမှာအကုန်လုံးအိမ်တွေပါပြိုပြပျက်စီးကားတွေပါအကုန်လုံးရေထဲမြင့်မြုပ်ဆိုင်ကယ်တွေပါအကုန်လုံးပါလူတွေအကုန်လုံးဒုက္ခရောက်နေရဘူးလေတွေ့ရတယ်တောင်ကြီးရရုပ်တရက်ဆင်းလာတာဆိုတော့ဒီကောင်းောက်ဒီအောင်ရှိတယ်တချို့ဆိုလို့ရှိရင်ထွက်ပြေးကြတာအကဲဒီတောင်ကြီးရတာညလာတက်ခဲ့မယ်ဆိုလို့ရှိရင်မျိုးလုံးကျင်းနီးပါကုန်ပေးကုန်ပါအဲ့ဒီကလည်းခေါကရေကြီးတာကဆုံးရှုံးမှုမရှိဘူးဒီတစ်ခါကရေကြီးတာကတော်တော်လေးကိုဆုံးရှုံးမှုရှိတယ
်ရေဘေးဒုက္ခရောက်နေသူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေရကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုအာဏာပိုင်တွေကလှုပ်ဆောင်နေကြောင်းနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့အတီးပြုတ်လို့မရသေးဘူးဆိုပြီးတာချီလိမ့်မြို့ကအုတ်ချုပ်ရဲမှုဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပြပါတယ်
အဲပြည်သူဆုံးရှုံးမှုကခုချိန်ကြာတော့ဒါကျွန်တော်ကရေကြသွားကမှပျက်စီးတယ်မပျက်စီးတယ်ပြောလို့ရမှာကအခုတော့ပြောမရသေးဘူးကြအခုကျွန်တော်တို့အောက်ရှေ့ဖွဲ့စည်းတဲ့နဲ့မိသားချက်ရှိနေတဲ့ပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပါကြီး။အဲအခုတချို့ကလည်းနေဆဲမရှာတဲ့လူတွေတော့ကျွန်တော်ရွှေ့ပေးနေမယ်ရွှေ့ပေးနေပါကြီး
။တာချီလိမ့်မြို့မှာလွန်ခဲ့တဲ့9နှစ်ခန့်ကတည်းကအခုလိုရေကြီးမှုတွေဖြစ်ခဲ့ပေမဲ့15နှစ်ကျော်အတွင်းမှာဒီတစ်ချိန်ရေကြီးမှုကပိုများကြောင်းမြို့ကန်တွေကပြောကြပါဗါတယ်။တာချီလိမ့်မြို့ကပျက်စီးဆုံးရှုံးမှုတွေကဘန်းငွေတန်းနဲ့ချီပြီးပျက်စီးဆုံးရှုံးမှုတွေရှိနိုင်တယ်ဆိုပြီးမြို့ကန်တွေကခံမှန်းနေတယ်လို့မျောပါသွားတဲ့ပျက်စီးတွေကိုလိုက်ဆက်ယူရင်းလူတချို့ပျောက်ဆုံးနေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အတီးပြုတ်ဖို့ကတော့ခက်ခဲနေပါတယ်ရှင်
။တချီလေးမြို့မှာရေချီးတဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတော့မအေးမှာပြောပြသွားတာဖြစ်ပါတယ်။အခုတခါတော့သတင်းစာပညာနဲ့ဆိုင်တဲ့အကြောင်းကိုကြည့်အောင်ပါ။အင်တာနက်နဲ့တိုးတက်မှုအချိန်ကောင်းလာတဲ့ဤပညာတွေကြောင့်သတင်းတွေလက်ခံရရှိမှုရောသတင်းတောက်တွေရဲ့သတင်းဖြန့်ဝေမှုတွေပါအပြောင်းလဲတွေမြန်မြန်ဆန်ဆန်ဖြစ်ပေါ်စေပါတယ်။အခုဆိုရင်သတင်းတစ်ပုဒ်ကိုတင်ပြဖို့အတွက်အရင်တုန်းကထက်နီးလန့်တွေပိုပြီးတော့များလာပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မြို့ကတက္ကသိုလ်တစ်ခုမှဆိုရင်မျိုးဆက်သစ်သတင်းတောက်တွေကိုခင်မီဤပညာသုံးသတင်းထုတ်လုပ်မှုအထောက်အကူတွေနဲ့တင်ကြားပေးနေပါတယ်။ VOA သတင်းတောက် Elizabeth Lee စူးစီးတင်ပြပေးထားတာကိုမတ်တင်ကြီးထိုက်ကပြန်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကောလိမ်မှာသတင်းစာပညာစီးပူဖို့ Faith Miller တယောက်စဉ်းစားခဲ့ချိန်တုန်းကဒီလိုအခြေအနေမျိုးကိုတွေးတောင်တွေးမထားခဲ့ပါဘူး Southern California Annenberg School of Journalism USC တက္ကသိုလ်ကကျောင်းသူ Faith Miller ပြောပြတာကတော့
I did not expect that in school I would
ကျောင်းမှာတကယ့်သတင်းတွေသင်ဆက်ရမယ်လို့မျှော်လင့်မထားခဲ့တယ်လို့သတင်းတွေကိုထက်ထဲဝင်ဝင်ဘယ်လောက်လောက်ရတယ်ဆိုတာကိုလည်းမသိခဲ့ပါဘူး USC ကသတင်းစာပညာသင်ကြားခဲ့ကြတဲ့အရင်ကျောင်းသားမျိုးဆက်တွေနဲ့မတူတဲ့အချက်ကအခုအခါမှာကျောင်းသားတွေကရုပ်မြင်သံကြား၊ရေဒီယိုနဲ့အင်တာနက်ဝက်ဘ်ဆိုက်တို့ကနေသတင်းတင်ဆက်မှုအပါအဝင်သတင်းတင်ဆက်မှုနည်းလမ်းပေါင်းစုံကိုသင်ကြားရတာဖြစ်ပါတယ်။ဒါရင်မကသေးပါဘူးလို့သတင်းစာသင်တန်းကျောင်းရဲ့ညွှန်ကြားရေးမှူးဝီလိုဘေးကပြောပါတယ်
။ Today we expect journalists to be able to
သတင်းတောက်ဆိုတာသတင်းရှာဖွေဖို့အချက်လက်စီစစ်ဖို့ဤပညာမျိုးစုံတက်ထားတဲ့သူတယောက်ဖြစ်တဲ့ပါတယ်။သတင်းတင်ဆက်တဲ့ပုံစံမျိုးစုံအတွက်ကျွမ်းကျင်ရမှာဖြစ်တယ်လို့စာဖတ်သူရစီသတင်းရောက်တော့အောင်နီလန်းရှာပြီးဖြန့်ချိနိုင်စွမ်းတိုးလာစီဖို့နဲ့အတက်နိုင်ဆုံးဖြန့်ချိနိုင်စွမ်းရှိဖို့လိုပါတယ်
။သူတို့အားလုံးဟာနောက်မှမြင်တွေ့ကြရမယ့်ဒီမီဒီယာစင်တာပုံစံအသစ်ကြီးထဲမှာအတူထိုင်ပြီးရုပ်မြင်သံကြားရေဒီယိုနဲ့ဝက်ဘ်ဆိုက်တွေအတွေ့အတူတွဲလုပ်ရင်းသင်ယူနေကြပါတယ်။နောက်ကျောင်းသားအားလုံးတို့ဟာအခြေခံကွန်ပျူတာပရိုဂရမ်မီဘာသာစကားတွေကိုလည်းသင်ယူချင်ရပါတယ် USC တက္ကသိုလ်ရဲ့သတင်းစာပညာဆိုင်ရာပါမောက်ခါ Robert Hernandez ကတော့
They need to know how the web works.
Website ဘယ်လိုအလုပ်လုပ်သလဲဆိုတာနဲ့ website ကိုဘယ်လိုကင်တွေးရသလဲဆိုတာကိုသူတို့သိရှိဖို့လိုအပ်ပါတယ
်ကွဲပြားတဲ့ပုံစံနဲ့သတင်းတင်ဆက်နိုင်တဲ့ခင်မီ website နည်းပညာတွေကိုလည်း Digital သတင်းစာပညာဆိုင်ရာပါမောက်ခါ Robert Hernandez ကပုံဖော်ပြပါတယ်
You can do 360 panorama.
လေးစင်းမောင်းဘယ်လိုတိုက်သွားတယ်တစ်ပင်တွေရဲ့မြစ်ကနေကျွတ်ထွက်အောင်ဘယ်လိုပြင်းထန်တယ်ဆိုတာတွေကိုဖုန်းကိုသုံးပြီးသတင်းပို့လို့ရတယ်လို့မြင်ကွင်းကျယ်လည်းပြလို့ရပါတယ်အားလုံးကိုတွဲသုံးနိုင်တဲ့ application တွေလည်းရှိပါတယ
် internet နဲ့ချိတ်ဆက်နိုင်ပြီးဗီဒီယိုနဲ့အသံဖိုင်တွေဖမ်းယူနိုင်တဲ့ Google Glass နဲ့သင်ကြားတဲ့အတန်းကိုလည်းကျောင်းသားတွေတက်ရောက်နိုင်ကြပါတယ် Will Federman ကတော့သတင်းစာဆောင်နဲ့ digital သတင်းစာပညာကျောင်းသားတူဖြစ်ပါတယ်
I think we're entering a market now where if you don't have kind of a
ခုထွက်လာမယ့်ဈေးကွက်မှာဆိုရင်ဆွဲစုံတက်မထားရင်ဖြစ်စေသေချာနားလည်မထားဘူးဆိုရင်ဖြစ်စေအလို့ရဖို့သိခတ်သွားနိုင်ပါတယ
်။ရီမန်းချက်ကတော့ဒီចောင်းသားတွေကိုလက်တွေ့ကဘာအတွက်ပြင်ဆင်ပေးုံတင်မဟုတ်ပါဘူး။ဤပညာပိုင်းဆိုင်ရာအပြောင်းလဲတွေကိုမြ мян နားလည်သဘောပေါက်စေဖို့အတွက်ဤပညာတက်သည့်သူတွေဖြစ်အောင်ဆောင်ကျင်းပေးဖို့လည်းဖြစ်ပါတယ်။ဒါပေမဲ့လည်းဤပညာအသစ်တွေကိုသတင်းထောက်တင်အနေနဲ့ဂရုတစိုက်သုံးဆွဲရမယ်လို့ USC Tech သို့ Media Center ရဲ့ညွှန်ကြားရေးမှူး Serena Cha ကပြောပါတယ
် The journalism arena we've got to consider carefully
သတင်းလောကမှာကျမတို့အနေနဲ့ဂရုတစိုက်စဉ်းစားရတာကတော့ကျောင်းသားတွေဤပညာတွေကိုတာဝန်ယူမှုရှိရှိသုံးဖို့ဘယ်လိုသင်ကြားပေးရမလဲဆိုတာပါပဲဟုတ်ပါတယ်ဤပညာသစ်တွေကအရင်ကတည်းကဆိုင်တကယ့်အဖြစ်မှန်ကိုလိုသလိုချက်ကားပြောဆိုနိုင်တာကြောင့်မလို့ဤပညာသစ်တွေနဲ့ပတ်သက်ပြီးမေးစရာတွေလည်းရှိလာပါတယ
်ဒီဤပညာတွေကအဓိကကြပါမယ်လဲကျောင်းသားတွေအနေနဲ့သတင်းတပုတ်ကိုတိကျမှန်ကန်မျှတပြီးစိတ်ဝင်စားဖွယ်ကောင်းအောင်ဘယ်လိုရေးမလဲဘယ်လိုတင်ပြမလဲဆိုတဲ့အစဉ်အလာသတင်းစာပညာကိုသင်ယူဖို့တော့လိုအပ်နေပါတယ်လို့သတင်းစာသင်တန်းကျောင်းအဖွဲ့ဝင်တွေကပြောကြပါတယ်ရှင်
ပါတင်ကြီးထိုက်ပြပြသွားတော့ပါ VOA ကနေတနင်္ဂနွေနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မြမောက်ရေးရာ30ချက်အစီအစဉ်မှာဒီတစ်ပတ်မှာတော့ပြန်လဲရှင်သန်လာတဲ့မြမဘန်လုပ်ငန်းနဲ့ငွေမဲခွာချမှုအကြောင်းကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအကျဉ်းချုပ်ပြီးတော့တင်ပြထားပါတယ်ခင်ဗျာ
မအစိုးရဟာငွေကြေးခွာချမှုချုပ်ကံရေးဥပဒေပြဋ္ဌာန်းပြီးမဟာဗျူဟာနီးဗျူဟာတွေတုံးနေပါတယ်လို့ကြွေးကြော်နေပြီမဲ့လက်တွေ့လုပ်ကံရမှာထိရောက်မှုနည်းနေတယ်လို့ Paris အခြေစိုက် FATF Financial Action Task Force ကလွန်ခဲ့တဲ့ဇွန်လကကြေညာပါတယ်ငွေကြေးကိစ္စမှာတိသာမြင်သာဖို့နဲ့ FIU Financial Intelligence Unit ငွေကြေးစုံစမ်းထောက်လှမ်းရေးအဖွဲ့အနေနဲ့ထိရောက်စွာလုပ်ကံဖို့လိုအပ်ကြောင်းကိုလည်းFATF ကြီးညာချက်မှာပေါ်ပြပါတယ်မြန်မာပြည်မှာငွေမဲခွာချမှုရှိနေပြီမဲ့စုံစမ်းစစ်ဆေးတိုက်ဖျက်ရေးဘက်မှာအားနည်းနေသေးတယ်လို့ဆိုလိုတာဖြစ်ပါတယ် FATF ကြီးညာချက်ထုတ်ပြန်ပြီးနှစ်လကြာတဲ့အခါငွေမဲခွာချမှုနဲ့အကြမ်းဖက်မှုကိုငွေကြေးထောက်ပံ့တဲ့ကိစ္စတိုက်ဖျက်ရေးကိုပြည်ပြည်ပြင်းပြင်းလုပ်တော့မဲ့အကြောင်းငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့ကဩဂုတ်လ22ရက်နေ့ကကုန်တယ်နဲ့ဆက်မှုအသင်းချုပ်မှကြီးညာပါတယ်လွတ်တော်မှာမတ်လ14ရက်နေ့ကပြဋ္ဌာန်းတဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဥပဒေကိုရှင်းပြရင်ဒီဥပဒေနဲ့ညီဆွတဲ့လူဆိုရင်ဝင်ကြီးတွေမကဘူးဝင်ကြီးတဲ့အစ်စ်မြင့်သူကိုလည်းအရေးယူမယ်လို့ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့ဝင်အချို့ကကြေငြာသွားပါတယ်
။ပုဂ္ဂလိကဘဏ်တွေကို1992မှာတည်ထောင်ခွင့်ပြုတဲ့အချိန်ကစပြီးငွေမဲခွာချမှုတိုက်ဖျက်ရေးဥပဒေပြဋ္ဌာန်းတာနှစ်ကြိမ်ရှိသွားပါပြီ။ ဘိမောင်ခိုအဖြစ်နာမည်ထွက်တဲ့ကိုကန်တရုတ်ဥဝိုက်ထွန်းရဲ့အာရှတနာဘန်ရှမ်းတရုတ်ဥကျော်ဝင်းတီထောင်တဲ့မေဖလာဝါဘန်နဲ့ဝါလက်နက်ကိုင်နဲ့အဆက်အသွယ်ရှိသူရှမ်းအမျိုးသားဥတင်စင်တီထောင်တဲ့ Universal ဘန်တွေဟာကနဦးတီထောင်တဲ့ဘန်တွေဖြစ်ပြီးငွေကြေးခွာချတဲ့ဘန်တွေအဖြစ်လူသိများပါတယ်ဘန်လုပ်ငန်းနာမည်ပြက်လွန်းလို့2002မှာတရားမဝင်သောနီလန်ဖြင့်ရရှိသည့်ငွေကြေးနဲ့ပစ္စည်းများထိန်းချုပ်ရေးဥပဒေကိုပြဋ္ဌာန်းပါတယ်ဒီဥပဒေတိုင်းအရေးယူရင်အစိုးရရန်တရားမှပါဝင်သူအားလုံးကိုအရေးယူရမလို့ဖြစ်နေပါတယ်ဒါကြောင့်2000ရဲ့ဥပဒေကိုဝါဒဖြန့်ဖို့အတွက်ပြဋ္ဌာန်းတာထင်ရှားပါတယ
်ဈေးကွက်ခေပုဂ္ဂလိကဘဏ်တီထောင်ခွင့်ပေးချိန်မှာငွေရင်းစိုက်ထုတ်နိုင်သူဟာဘိမောင်ကိုနဲ့အခွင့်အူးကံခရိုနီတွေဖြစ်ပါတယ်ဒါကြောင့်သူတို့တီထောင်တဲ့ဘဏ်မှာငွေကြေးခွာချတာမတူးဆန်းပါဘူးငွေကြေးခွာချမှုချုပ်ကရင်ဥပဒေကို2002မှာပြတ်တန်းတော့အခြေအနေအတော်ဆိုးနေပါပြီအာရှဒဏ္ဍာန်နဲ့မေဖလာဝါဘန်တွေကိုငွေမဲခွာချလုပ်ငန်းအဖြစ်အမေရိကန်ကအရေးယူလို့2003မှာပိတ်လိုက်ရပါတယ်ဝါခေါင်းဆောင်ဘိမောင်ကိုဝေစုခိုင်းတဲ့အဆက်အသွယ်ရှိသူလို့ယူဆတဲ့ရှာအမျိုးသားဦးတင်စင်ရဲ့ Universal Bank ကိုလည်းငွေမဲခွာချလုပ်ငန်းအဖြစ်တန်ပတ်ကြပါတယ်ဒါပေမဲ့ဘူဂျိုခင်ဂျိုနဲ့လီဇတ်သူဖြစ်လို့ဘူဂျိုကြီးပြုတ်တော့မှ2005ဩဂုတ်လမှာ Universal Bank ကိုစစ်တပ်ကဝင်စီးပြီးနိုင်ငံပိုင်စီးပွားရေးဘဏ်နဲ့ပူးပေါင်းလိုက်ပါတယ်
။အာရှတနာဘဏ်တည်ထောင်သူဦးအိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအဓိကအချက်အချာကျတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်။ရွှေတောင်နဲ့စင်ကာပူကုမ္ပဏီဖက်ဆက်လုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။အခုတော့ဗိုလ်ချုပ်မှုကြီးတွေနဲ့ရင်းနှီးသူအဖြစ်လူသိများတဲ့ဥအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကျောင်းမြတ်လုပ်ငန်းနဲ့လေကြောင်းလိုင်းတွေကိုပါတည်ထောင်ထားပါတယ်။စရုပ်စုရထားတဲ့မတမာငွေကြေးကိုခရိုနီပိုင်ဘဏ်တွေကခွာချပေးတယ်လို့မယုံသင်္ကာဖြစ်သူတွေလည်းရှိပါတယ်။ဒါကြောင့်မြန်မာဘဏ်လုပ်ငန်းကိုယုံကြည်သူနှဲပါနေတာဖြစ်ပုံရပါတယ
်။ခင်တော့ကြနေတဲ့မြန်မာဘဏ်လုပ်ငန်းကိုခင်မီလာအောင်ပြုပြင်ပြောင်းလဲဖို့ကမ္ဘာဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကစိတ်ဝင်စားကြပါတယ်။မပြုတ်ပြင်းတဲ့မြန်မာဘဏ်လုပ်ငန်းဟာနိုင်ငံခြားဘဏ်နဲ့ရှင်းပြနိုင်မှာမဟုတ်ပါဘူး။ကမ္ဘာဘဏ်ရဲ့လက်အောက်ခံတစ်ခုဖြစ်တဲ့ IFC International Finance Corporation ဟာတရုတ်အမျိုးသား Search Bank တီထောင်တဲ့ရိုးမအုပ်စုကိုစီမံကိန်းနှစ်ခုအတွက်ဒေါ်လာတန်းတရာကျော်ထောက်ပံ့မှုစီစဉ်တာဟာလုံးလုံးစည်အငင်းပွားစရာတစ်ခုဖြစ်နေပါတယ်။ဒီကိစ္စကိုရှင်းနေအစိုးပိုင်းအမေရိကန်အစိုးရကိုအစိုးရခံရပါလိမ့်မယ်။တိုင်းပြည်ရဲ့စီးပွားရေးအသက်သွေးကြောဟာဗန္ဒာယိဂန္ဓာလို့ဆိုရရှိပါတယ်ဒီအသက်သွေးကြောပုံမှန်လက်ပတ်နိုင်ဖို့အတွက်ဗန်လုံငန်းစနစ်ကျင်းပဖို့လိုပါတယ်ဒါပေမဲ့ဗန်လုံငန်းထွန်းကားတဲ့အမေရိကန်မှတောင်းငွေကြေးခွာချမှုကြောင့်ဒေါ်လာသန်းပေါင်းရာထောင်ချီပြီးဒဏ်ရိုက်ခံရတဲ့ဗန်တွေရှိပါတယ်ဥပဒေတွေပြဋ္ဌာန်းထားတဲ့ကြားကလျှင်လျက်တလို့ငွေကြေးခွာချနေတာဖြစ်ပါတယ်ငွေကြေးခွာချမှုကိုသိရှိနိုင်တဲ့အတတ်ပညာရှိပေမဲ့အသုံးမပြုနိုင်ရင်ခွာချမှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ဘဏ်လုပ်ငန်းဆိုတာကလည်းငွေရဖို့သာအဓိကထားကြတာမို့အခွင့်သာရနဲ့ငွေကြေးခွာချမှုဝင်မလေးတာဖြစ်ပုံရပါတယ်ခင်ဗျာ
။ကုအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးရ30ချက်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ် American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါရခင်ဗျာ
ဒီတရင်ပါပြုလုပ်တယ်လို့ကြေပြရတဲ့ make go အခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း make a beeline for
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက make make ကပြုလုပ်တာ a ကတကူBEE BLINE beeline ကပြတန်းရှိ FOR for ကတခုခုကိုဥတည်တယ်ဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အသေးပဲကတော့ပြတန်းလိုပဲတခုခုကိုဥတည်သွားနေတာဖြစ်ပါတယ်ဒီအသုံးဟာပြားတွေနေနဲ့တခြားဘဲမှမပြန်ပဲပြအောင်စီကိုတန်းပြီးပြန်ကြတဲ့အလစ်ထာကနေဆင်းသက်လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သုံးပိုက်ဒီပဲကလည်းတခုခုကိုအကျိုးမျှော်ပြီးဒါမှမဟုတ်တူးဦးစီကိုအကျိုးမျှော်ပြီးအဲ့ဒီလူအဲ့ဒီနေရာစီကိုတန်းပြီးသွားတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Foreign companies make a beeline for Myanmar as the country opens its doors
မြန်မာနိုင်ငံကတက္ကသဖွင့်လာတဲ့နိုင်ငံခြားကော်မတီတွေလည်း အဲ့ဒီနိုင်ငံစီကိုတန်းဝင်ကြထောတာပဲလို့ထိပေရပါတယ်
Foreign companies make a beeline for Myanmar as the country opens its doors.
ခုဆက်လက်တင်ပြပေးမှာကတော့
make do with
ဖြစ်ပါတယ်ဆာလုံမောင်းက M A K E make ကလုပ်တာ D O do ကပြုလုပ်တာ W I T H with ကနှစ်ဆိုတော့စကားတစ်ခုနဲ့တိုက်ရိုက်သေးပဲကတော့တစ်ခုခုနဲ့ဖြစ်အောင်ပြုလုပ်တာဖြစ်ပါတယ်idiom ဆိုတဲ့သဘောအထိပဲကလည်းတိတ်မကွာလှပါဘူးကျမတို့မြန်မာမှာမရှိရှိတဲ့နည်းနဲ့ဖြစ်အောင်လုပ်တာမျိုးမရှိတဲ့တခုခုကိုတခြားတခုခုနဲ့အစားထိုးပြီးအဆင်ပြေအောင်ကြည့်လုပ်တာမျိုးမလောက်တာကိုလောက်အောင်ကြည့်လုပ်တာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The minister told the local residents to make do with candles when there's no electricity.
ကျစီမီမြရတဲ့အခါကျရင်ဖျောင်းတိုင်းတုံးပြီးမဖြစ်ဖြစ်တဲ့နည်းနဲ့ကြီးလှုပ်ကြမှုဝင်ကြီးကမြို့ကန်တွေကိုအကြံပေးခဲ့တယ်လို့ကြေပင်ရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The minister told the local residents to make do with candles when there's no electricity.
ခုနောက်ဆုံးတင်ပြပေးမှာကတော့
to make both ends meet
ဖြစ်ပါတယ်။စာလုံးပေါင်းက TO2MAKE to make a တခုခုကိုပြုလုပ်တာ BOTH both ကနှစ်ဖက် ENDS ends ကဒီနေရာမှာအဆုံး both ends ကတော့အဆုံးနှစ်ဖက် MEET meet ကဆုံနာတွေ့စီတာဆိုတော့စကြဝဠာထုံးရဲ့လုံောက်ဒီဘေကတော့နှစ်ဖက်ဆုံဖို့ပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကကပတ်ပတ်ရကနေဆင်းသက်လာတယ်လို့ဆိုပါတယ်ကပတ်ကောင်းရှိတဲ့ဘက်နဲ့အပေါက်ရှိတဲ့ကပတ်အဖျားပဲအစွန်းအစွန်းပိုင်းကိုပတ်မိနိုင်ဖို့ကကပတ်နေနဲ့ကိုက်ခါနဲ့တို့ရမှာဖြစ်ပါတယ်အထူးသဖြင့်ဝနေရင်ကပတ်ထိတ်နဲ့အဖျားပိုင်းမထိပဲကပတ်ပတ်လို့မရဖြစ်မှာပါကပတ်နဲ့တို့ရအောင်ကိုကပတ်ဝယ်ထားတဲ့ size နဲ့ကိုယ့်ရဲ့ခါ size ကတူရမှာဖြစ်တဲ့အတွက်ကြောင့်တကယ်လို့ဝယ်ထားတဲ့ကပတ်ကသေးပြီးလူကဝနေတယ်ဆိုလို့ရှိရင်ကပတ်ကိုပတ်လို့မရဖြစ်မှာပါဒီတော့ရဲ့ idiom အသေးပဲကလည်းအလားတူပါပဲနေစဉ်ဘွားမှာစားဝတ်နေရေးဘွားဖူးလုံရေးကိုကပတ်နဲ့တင်စားပြောထားတာဖြစ်ပြီးဝင်ဝင်နဲ့ထွက်ဝင်မြတ်အောင်ဘဝမှာကြိုးပမ်းဖို့ဆိုလိုတာဖြစ်ပါတယ်ဒီနေ့တော့စားဝတ်နေရေးဖူးလုံရအောင်လို့ရတဲ့လက်ကနဲ့လောက်အောင်စားနိုင်ဖို့ချိုးချမ်းစားနိုင်ဖို့ကြိုးပမ်းတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The government official advised the farmers to eat only one meal a day to make both ends meet
အဲ့ဒီအစိုးရအရာရှိကလေသမားတွေစာဝန်ကြီးဖူလုံကြီးတွေတနေ့ထမင်းတစ်နပ်ပဲစားဖို့အကြံပေးခဲ့တယ်လို့ထိပေရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The government official advised the farmers to eat only one meal a day to make both ends meet
ဒီတရင်ပါ make go ချေခံပြီးကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
make a beeline for make do with make both ends meet
တို့ဖြစ်ကြပါလေနောက်တရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တလားတန်းစီစဉ်တင်ဆက်တဲ့ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့စနေညတိုင်းရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။သတို့ရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့ပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။